NLD အစိုးရလက်ထက်ကဒီမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကိုစစ်ကောင်စီကအရိလိုက်စားမှု6မှုအတွက်ထောင်ဒဏ်18နှစ်ချမှတ်လိုက်ပါတယ် NLD ပါတီဗဟိုလုံးမှုဆောင်ကော်မတီဝင်တွေဖြစ်တဲ့ဦးဟန်သာမြင့်ဒေါက်တာမျိုးညက်နဲ့ဦးသိန်းဦးတို့ကိုလည်းအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုနဲ့ထောင်ဒဏ်2နှစ်စီချမှတ်လိုက်ပါတယ်တခြား NLD ပါတီဝင်တချို့ကိုလည်းဒီနေ့မှာပြစ်ဒဏ်တွေချမှတ်ခဲ့ပါသေးတယ်။ရန်ကုန်ကလာတဲ့ဒီသတင်းပြည်သူကိုတော့မခင်ဖြူထွေးပြောပြပေးမှာဖြစ်ပါရယ်ဗျာ
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်တွေဖြစ်ကြတဲ့ဦးဟန်တာမြင့်ဒေါက်တာမျိုးညွန့်နဲ့ဦးသိန်းဦးတို့ကိုရန်ကုန်အင်းစိန်ထောင်အတွင်းတရားရုံးကနေဒီကနေ့ဒီဇင်ဘာလ30ရက်နေ့မှာပြစ်ဒဏ်ချခဲ့တယ်ဆိုတာကိုသူတို့ရဲ့ရှင်းလင်းတွေကအတည်ပြုပါရယ်။သူတို့၃ယောက်စလုံးဟာစစ်တပ်အာဏာသိမ်းတဲ့ဖေဖော်ဝါရီလ၁ရက်နေ့ကတည်းကဖမ်းဆီးခံခဲ့ကြရတာဖြစ်ပါရယ်။စစ်တပ်အာဏာသိမ်းမှုကိုကန့်ကွက်ကြောင်း NLD ပါတီဘိုးအလုံးမှုဆောင်အဖွဲ့ကဖေဖော်ဝါရီလ9ရက်နေ့23ရက်နေ့တွင်မှထုတ်ပြန်တဲ့ကြေညာချက်နှစ်ခုကြောင်းအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှု905ခါခွေနဲ့3ယောက်စလုံးကိုတရားစွဲထားပြီးတော့အခုထောင်ဒဏ်2နှစ်စီချခံရတာဖြစ်ပါတယ်။ NLD စိုးရလက်ထက်ကမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကိုလည်းဒီကနေ့မှပဲထောင်ဒဏ်18နှစ်ထပ်ချပါတယ်။သူတူရဲပေါ်ဆွဲထားတဲ့အာဂရီလိုက်စားမှု၃မှုနောက်တခြားတိုင်းဝင်ကြီးတွေနဲ့ပူတယ်ဆွဲဆိုထားတဲ့အာဂရီလိုက်စားမှု၃မှုစုစုပေါင်း၆မှုအတွက်တမှုကို၃နှစ်စီထောင်ချခဲ့တာလို့သူရှင်တွေကပြောပါတယ်။ဒေါက်တာအောင်မွန်းညိုဟာပုံမှန်905ခါခွေနဲ့ပြီးခဲ့တဲ့ဇွန်လကထောင်ဒဏ်2နှစ်ချခံထားရပြီးဖြစ်တာကြောင့်အခုဆိုရင်စုစုပေါင်းထောင်ဒဏ်120ရှိသွားပါပြီ။အနာဒီဆူရလက်ထက်မကွေးတိုင်းလူမှုရေးဝန်ကြီးဒေါက်တာခင်မောင်အေးစောက်လုပ်ရေးဝန်ကြီးဦးတင်ရွယ်ဦးနဲ့တိုင်းလွတ်တော်ဥက္ကဋ္ဌဦးတာတို့ကိုလည်းထောင်ဒဏ်တွေချခဲ့တဲ့အကြောင်းရှင်းနေကပြောပါရစေ။
ကျွန်တော်တို့အမှုကြီးအသတိလိုက်စားမှုတိုက်ပြင်းနေ95နဲ့ဆွဲတဲ့အမှုရှင်းမှုဆွဲတာနော်။ဒေါက်တာကြီးဒေါက်တာအမွန်ညိုကစောက်မှုသူ့ကို၃နှစ်စီချလိုက်ပါတယ်။ဒေါက်တာကြီးအမွန်ညိုဝီးတုကတော့စောက်မှုရှိတော့18နှစ်ပေါ့။ဒေါက်တာခင်မောင်အေးက၃မှုရှိတော့6နှစ်ပေါ့။နောက်တစ်ခါဝန်ကြီးဦးတင်ရွယ်ဦးကလေမှုရှိတော့သူက12နှစ်ပေါ့။နောက်ပြီးတော့တိုင်းကျတော့ဥက္ကဋ္ဌဦးတာကမှုရှိတော့6နှစ်ပေါ့။ဒီနေ့မနေ့ကစင်နာကြီးမှမင်းဆက်ပါတယ်ခင်ဗျာ။စင်ကရှင်ကတော့ဝင်းကျိုးဒေါက်တာအမှုညူရဲ့ဒေါက်တာဝင်းဒေါက်တာကျမောင်ကြီးရဲ့ဥဒင်ငယ်ဦးရဲ့ဝင်းတော်ဥဒင်ငယ်ဦးရဲ့သူကယူကံဝင်တော့ဦးဝင်လို့ဦးတယ်လို့ပြောတာ။ဥတာကတော့သူကတော့ယူကံဝင်မယ်လို့တော့ပြောတယ်လေ
။ဒေါက်တာအမှုညူတူတဲ့အပေါ်အာဂရီလိုက်စားတယ်ဆိုပြီးဆွဆွဲခဲ့တာကတော့ဂျန်ကိုစီဆိုင်မြေနေရာအတွက်လဲရမြေသုံးဆွဲခွင့်ရဖို့ဧရင်အုပ်စုဥက္ကဋ္ဌဦးချစ်ခိုင်တို့အဖွဲ့က NLD အတွက်အလှငွေကျပ်3,500ပေးတာကိုလက်ခံတယ်ဆိုတဲ့အမှုတမှု။နောက်မကွေးတိုင်းပညာရေးကောလိပ်မှာသုံးထက်ဆောင်နဲ့စာတင်ဆောင်စောက်ဖို့တင်တာမအောင်တဲ့ကုမ္ပဏီကိုလုပ်ပိုင်ခွင့်ချပေးခဲ့တယ်ဆိုတဲ့ကိစ္စအတွက်အမှုနှစ်ခုဖြစ်ပါတယ်။ဒီအမှုသုံးမှုအပါအဝင်ဒေါက်တာအောင်မွန်းညိုကိုစစ်ကောင်စီကအာဂရီလိုက်စားမှုစုစုပေါင်း6မှုနဲ့လည်းတရားစွဲထားပါတယ်
။ကြော်စိုးသတင်းမရှိကြောင်းလည်းဒီလိုဘက်ကလည်းဆက်ဆူထားတာရှိပါတယ်။နောက်တစ်ခါဒီလိုကိုယ်တိုင်ကတော့ဒါဝင်းကျိုးပါဝင်ဆက်စုခံရတဲ့ဒီအစိုးရဘက်ဝင်းကြီးအရာဒီကျော်စုံတင်အားလုံးလေးစားတဲ့ကျော်စုံတင်မကြည့်တဲ့ကြောင်းနောက်တစ်ခါကျွန်တော်တို့ဒီသိင်းကြီးငွေကြေးနေတာလည်းဆိုတော့ငွေကြေးလေးနဲ့ပတ်သက်လို့လည်းသိင်းကြီးကြေးမရှိတော့တော့အဲ့လိုတော့ဆက်စုထားတာပါပဲဆိုရင်အဲ့ဒါတော့ကျွန်တော်ဥပဒေချက်လိုက်နဲ့ကျွန်တော်တို့ကဒါဟိုအယူခံဝင်သိနေလို့ပဲကျွန်တော်ပြောချင်ပါတယ်နော်ဒီကမှာကျွန်တော်တို့အမင်းကဘလို့ချတာမချတာကျွန်တော်တို့ဘိုင်းမို့ကျွန်တော်တို့ကတော့ဥပဒေချက်နဲ့ဥပဒေချက်နဲ့အကြောင်းပြန်ချက်လက်တရားဆိုရင်တော့အယူခံဝင်ပြင်းတယ်လို့ပဲကျွန်တော်ကဟိုပြောလို့ပါလေ
ဒေါက်တာအောင်မွန်းညိုဟာသဘာဝဘေးရန်ရဲ့ဆိုင်ရာဥပဒေချိုးဖောက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့အမှုနှစ်ခုအပြင်ရွေးကောက်ပွဲကာလမလျော်ဩစာသုံးပြီးမဲအလွယ်သုံးစာလုပ်တယ်လို့ဆွဆွဲခံရပြီးတော့ရာဇသက်ကြီးပုံမှန်181စာလုံးနဲ့လည်းတရားစွဲဆိုခံထားပါရဲ့ရှင်